အခုချိန်ထိမတည်ငြိမ်သေးတဲ့လက်ပရောင်းအရေးမကြခင်ရပိုင်းတွင်ပြည်သူ့လွှတ်တော်မှအရေးကြီးအဆိုအဖြစ်တင်သွင်းဆွေးနွေးဖို့ပြင်ဆင်နေပြီလို့တပ်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်က VOE ကိုပြောပါရတယ်။ဒီတော်တွင်မှာပဲကျင်းနီစပြီးတော့ပြန်ထုတ်တော့မယ်လို့မြန်မာဝန်ပေါင်းကုမ္ပဏီကနေကြေညာခဲ့ပြီးချိန်ကလေးကဖြစ်နေခဲ့တဲ့တင်းမာမှုတွေကလည်းအချိန်ကျော့မသွားပဲနဲ့ဆက်ဖြစ်နေသေးပါ။အပြည့်စုံကိုဆက်သွယ်မြင်မြန်ထားတဲ့ VOE ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်။
ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်မတော်တော်ကျေးတီစီမံကိန်းမှာမေလ9ရက်နေ့ကနေစတင်ပြီးကျေးတီစထုတ်မယ်ဆိုပြီးမြန်မာဝပောင်းကုမ္ပဏီဘက်ကကြေညာခဲ့ပြီးတဲ့နောက်မှာတော့လေးအမြောက်နေ့အဖြစ်အတင်းမာမှုတွေဆက်ဖြစ်နေပါတယ်။လက်မတော်အရေးနဲ့ပတ်သက်လို့အချက်လက်တွေပြင်ဆင်နေပြီးရှေ့သတင်းပတ်အတွင်းမှာပဲလွှတ်တော်မှာအရေးကြီးအဆိုကိုတင်သွင်းသွားမှာဖြစ်တယ်ဆိုပြီးလက်ဘရောင်းတောင်စားလင်းကြီးမြို့နယ်ကရွေးချယ်ခံခဲ့ရတဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဝင်းသိန်းစောက VOA ကိုပြောပြပါတယ
်ကျွန်တော်တို့ဒီမှာမြို့ပေါ်ကနေပြီးတော့အရေးကြီးဆိုပြမင်းမို့လုပ်နေပါတယ်ကျွန်တော်ကငန်းနေဆက်ရောက်လာပြီငန်းနေဆက်ရောက်လာတော့တမြင့်ကိုအကျင်းပြရာရောဆန္ဒပြကြရတာတရားအစပုံမှန်144ထုတ်ကြတယ်အရင်စိုးရလက်ထက်တွေကတမြင့်ကိုအကျင်းပြရာရောဆန္ဒကြော်ဝင်ရှိတယ်ဘုမတရားဆက်144အခုချိန်ကြီးထုတ်ထားရုံနဲ့အဲ့ဒီဟာကိုကျွန်တော်ဒီမှာလုပ်နေပါတယ
်
လုပ်နေတယ်ဆိုတော့အရှင်းကြီးအောင်လွတ်တော်တွေကိုလူရှင်းပြနေဆိုတော့ကျွန်တော်အခုဖြည့်ဖြည့်တဲ့အပိုင်းရောက်ပါပြီရှင်းပတ်ထုတ်ကြရင်ကြားမှာပါလွတ်တော်အတန်ကြားမှာပ
ါပြည်သူ့လွတ်တော်အတွင်းမှာအရင်တစ်ခါတုန်းကလည်းလက်ဗရောင်းရေးနဲ့ပတ်သက်လို့တင်ပြမှုတွေအရင်တုန်းကလုပ်ခဲ့ပေမဲ့တက်မတော်သားကိုယ်စားလှယ်များအလုံးမတည့်ရက်ပြီးကန့်ကွက်မှုကိုကြုံရတာပါဒီတစ်ခါမှာတော့သေချာပြင်ဆင်ပြီးလှုပ်ဆောင်နေရတယ်ဆိုပြီးဦးဝင်းသိန်းစောကပြောပါတယ်အဲ့ဒီဒေသမှာရွေးချယ်ခံရသူတဦးအနေနဲ့သူ့မှာလည်းအထူးတာဝန်ရှိတာကြောင့်လူလူရဲ့နေနာချက်ကိုတင်ပြရမှာဖြစ်တယ်လို့လည်းဆိုပါတယ
်ကျွန်တော်သိပါတယ်ကျွန်တော်မှလည်းတာဝန်ရှိသလားရှိတာပေါ့လေကျွန်တော်အဲ့ဒီနေနာအရေးခံတာဆိုတော့ကျွန်တော်ကကျွန်တော်တို့လည်းပြည်ထောင်စုဒီဆန္ဒအတော့ပြည်တယ်ကျွန်တော်တောင်းဖြစ်နေတာဆိုလည်းကျွန်တော်ပြည်ပါလေအဲကြောင့်ကျွန်တော်တစ်ခါကအတိုက်ခံလည်းရှိတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုမှမင်းတို့ပြောအောင်ဆရာမျိုးပေါ့ဒီလက်ကောင်းတော့အရင်လေးပြည်ပါလေအဲဒီခါကျတော့ပြင်မှုရတယ်ကျွန်တော်တို့ဒီလက်ထက်မှာကျွန်တော်တို့ဒီပြည်ထောင်စုပြင်မှုပါလေဒီလက်ထက်မှာအမှန်အရေးကြီးလို့ဆိုပြည်ပါတယ်ဒါဆိုနည်းနည်းမှအမှားလည်းမဆောင်ဘူးနည်းနည်းမှတရားတော်ရဲ့အပြည့်ကြီးမဆောင်ဘူးအဲ့ဒါယူကြီးရခါကျတော့ကျွန်တော်တို့ဒီကစိုးရိမ်နေနေစပေါ့လူကျော်ရလည်းမကောင်းဘူးသူပြောတာလည်းအရာရတယ်စိုးရိမ်နေနေကျွန်တော်တို့ကဒီမှာပြည်ကြကြလေးဖြစ်အောင်ပြည်ဒီလေးနဲ့ဖြစ်အောင်အမှားလည်းမပါရအောင
်ဟုတ်ကဲ့
ကျွန်တော်ဒီအဲ့လိုမျိုးစီစဉ်နေပါတယ
်ဟုတ်ကဲ့
ကြာရင်တော့ကြာရင်ဆိုတော့ရှေ့တက်တော့ဖြစ်မှာပါ
ဟုတ်ကဲ့ဆ
ရာဒီလိုတော့အပန်းကြားမှာပ
ါလက်ဘရောင်းဒေတာကန်တွေရဲ့မြေယာတွေကိုတင်းယူပြီးလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေကပြောဆိုနေတဲ့လက်ဘရောင်းတောင်ကျေးတီစီမံကိန်းနဲ့ပတ်သက်လို့မေလ၄ရက်နေ့ကနေစပြီး၄ရက်ဆက်တိုက်ဆိုသလိုတင်းမာမှုတွေဆက်ဖြစ်နေတာပါဒီကနေ့မှာတော့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းတီးနှံရော်ကြေးတွေနဲ့မြေယာတွေပြန်ပေးဖို့ကိစ္စတွေကိုကုမ္ပဏီဘက်ကမပေးတာကြောင့်ဆိုပြီးဒေသခံတွေကအမှုသွားဖွင့်ခဲ့ရမှာအမှုဖွင့်ခွင့်မရခဲ့တဲ့အကြောင်းဒေသခံတဦးကလည်းပြောပြပါဗျာတစ်ဖက်တင်းမာမှုတွေဖြစ်နေချင်းရဲအနာပိုင်းတွေဘက်ကလည်းဒေသခံတွေကိုအခုလိုတုံ့ပြန်ပြောဆိုနေပါတယ်
။ပါလုံးနိုင်ငံတော်ကအကြီးအကဲလားရှိပါတယ်။ဒါတို့ပါလီတော့နေတဲ့ဆိုတော့ခေါင်းတွေလည်းနေနေတာပြန်ပြပေးနေပါတယ
်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့ဒီစီမံကိန်းဟာတနက်တွေဖြစ်ခတ်မှုတွေလူတက်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ဃာပါတရားခန့်ဟာမီးလောင်တံရရရခဲ့တာပါအဲ့ဒီအမှုနဲ့ပတ်သက်လို့လည်းအရေးယူဆောင်ရွက်မှုမရှိအမှုဖွင့်ခွင့်မရတာတွေကြောင့်ဒီအရေးဟာအခုချိန်ထိမပြေလည်နိုင်သေးပဲဖြစ်နေရပါတယ်ရှင်